Welcome to the Voice of America in Burmese.
ပေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တရရဲ့2020မတ်လ6ရက်တနင်္လာမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒို3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေပူရဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တမောင်သားမှာအနေခသိန်းကင်းငိမ့်ကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ပင်လယ်သဘောတရားတွေကဇီဝမျိုးကွဲသဘောဝပတ်ဝန်းကျင်ကိုကာကွယ်ဖို့ကုလသမဂ္ဂမှာနိုင်ငံတကာသဘောတူညီချက်ကိုပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်ယူကရိန်းကိုလက်နက်အကူအညီတွေပေးရနေတာဆန့်ကျင်နေတဲ့ရုရှားကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရဲအကူအညီဒေါ်လာသန်းပေါင်း400ပေးရဖို့ကန့်လန့်လိုက်ပါတယ်တရုတ်ရဲ့စီးရဲစွမ်းပကတက်စင်မဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရေးနှိမ့်ညွတ်နံမှုပေါ်တင်းကျပ်တဲ့စီးမျဉ်းတွေချမှတ်မဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုကိုခမောင်စိုးမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေပြည်မှာဆက်သွယ်မေးမြန်းစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပြီးဆက်သွယ်မေးမြန်းချက်တွေကနမူနာအဖြစ်ကြားရမှာကတော့
အဲ့ဒီတရုတ်14ယောက်ကရာဇဝတ်မှုတွေနဲ့နှိမ့်ညွတ်ပတ်သက်မှုရှိမရှိလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်မှုရှိမရှိကိုဆက်လက်စုံစမ်းဖော်ထုတ်အရေးယူသွားမှာဖြစ်တဲ့ကြောင့်မက်တန်ရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားတာရှိပါတယ်
။ရွှေဒိသန်ဒေသကိုတရားမဝင်ဝင်ရောက်လာကြတဲ့တရုတ်နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါ။အဲ့ဒီနောက်သတင်းပတ်စင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းများအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တဲရောက်သတင်းတွေကိုဦးတင်ပေါင်းတန်းနဲ့ကျွန်တော်ပြောပြပေးကြပါစို့ခင်ဗျာ
။ပင်လယ်သမုဒ္ဒရာတွေကဇီဝမျိုးကွဲသဘာဝဝန်းကျင်ကိုကာကွယ်ဖို့နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှာပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်။နိုင်ငံအသီးသီးရဲ့အုပ်ချုပ်မှုနဲ့ဥပဒေအောက်မှာမရှိတဲ့ပင်လယ်ရေးပြင်ဟာသမုဒ္ဒရာတွေရဲ့သုံးပုံနှစ်ပုံရှိပြီးကမ္ဘာမြေပြင်ရဲ့တစ်ဝက်ရှိပါတယ်။နိုင်ငံနိုင်ငံမိတ်တွေနဲ့အကျုံးမှုနဲ့ပင်လယ်နဲ့သမုဒ္ဒရာရေပြင်ပေါ်ဒီနိုင်ငံတကာသဘောတူညီချက်ကတည်အောင်မှာဖြစ်ပြီးပင်လယ်ပြင်မှာကုသရေးဝယ်ဆိုင်ရာဆောင်ရွက်ချက်တွေကြောင့်ဖြစ်ပေါ်လာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်အောင်မှုကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်ပတ်ကြာဆွေးနွေးခဲ့ကြပြီးစနေနေ့နောက်ပိုင်းမှာသဘောတူခဲ့ကြတာပါ။ပင်လယ်ရေကြောင်းဆိုင်ရာသဘောတူညီချက်ကို1994ခုနှစ်ကချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကတော့ဇီဝမျိုးကွဲသဘောတရားကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်ဒီသဘာဝပတ်ဝန်းကျင်ကိုဘယ်လိုကာကွယ်ပေးမလဲဆိုတာကိုဆွေးနွေးနေခဲ့ကြတာအနည်း20တော့ကြော်ခဲ့ပါပြီ။တက္ကသိုလ်လုံးမှာဘုံသဘောအဓိကအားဖြင့်ဆောင်နေတာဆိုလို့နှစ်ခုပဲရှိပါတော့လေ။လေထုနဲ့ပင်လယ်သမုဒ္ဒရာတို့ပဲရှိတာမို့ကမ္ဘာတစ်ဝက်ရှိတဲ့ပင်လယ်သမုဒ္ဒရာကိုကာကွယ်ရေးကအလွန်ကိုအရေးကြီးလာပါတယ်လို့အမေရိကန်နိုင်ငံဂျော့ချောင်းတက်ကလူကရေချောင်းဇီဝပညာရှင်ရက်ဘက်ကာဟမ်ကပြောပါတယ်
။ယူကရိန်းအတွက်လက်နက်အကူအညီတွေပေးအပ်နေမှုအပေါ်ရုရှားရဲ့စန့်ကျင်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စစ်ရေးအကူအညီဒေါ်လာသန်းပေါင်း400ပေးအပ်ဖို့တောက်ချာနေကကန့်လန့်လိုက်ပါတယ်။ဒါအပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ပ်ကိုအင်ဂျီရောမှာလက်ခံတွေ့ဆုံပြီးရုရှားကိုစန့်ကျင်ကြရမှာညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်။အနောက်နိုင်ငံတွေရဲ့ယူကရိန်းအပေါ်လက်နက်အကူအညီတွေပေးတာဟာရုရှားထိုးစစ်ကိုတုံ့ပြန်ဖို့နဲ့ဆုံးရှုံးသွားတဲ့နယ်မြေတွေပြန်လည်ရရှိစေဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလက်နက်အကူအညီပေးတာဟာယူကရိန်းစစ်ပွဲပြိပခါကိုပိုမိုရှည်ကြာစေပြီးယူကရိန်းပြည်သူတွေအတွက်ဝမ်းနည်းစရာအကျိုးဆက်တွေဖြစ်စေတယ်လို့လည်းရုရှားကပြောပါတယ်။အဲ့ဒီလိုရုရှားကိုလက်နက်တွေအကူအညီပေးနေတဲ့အတွက်ဂျာမန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့စီးပွားရေးအရာတိတိတသားဝင်တော့ဝင်ဖို့ဖြစ်စေပြီးသူတို့ရဲ့ပြည်သူတွေအတွက်လည်းစိုးကျိုးတက်ရောက်စေတယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောပါတယ်။ရုရှားတို့ကဘယ်လိုပဲသတိပေးချက်တွေထုတ်ပြန်နေပေမဲ့လည်းအမေရိကန်ကတော့လှစ်လူရှူထားပြီးရုရှားတပ်ဖွဲ့တွေကိုတိုက်ခိုက်ရမှာထိရောက်မှုရှိတဲ့ဟားမတ်စ်ဒုံးကျည်ပစ္စနစ်တွေအပါအဝင်စစ်ရေးအကူအညီတွေကိုယူကရိန်းကိုပေးအပ်ဖို့ကြေညာလိုက်ပါတယ်။အမေရိကန်နဲ့ဂျာမန်အကြားမှာယူကရိန်းကိုတင်ကားတွေအကူအညီပေးရရင်းနဲ့ပတ်သက်ပြီးသဘောထားကွဲလဲမှုတွေရှိခဲ့ပြီးတဲ့နောက်နှစ်နိုင်ငံအကြားမာမိတ်ဆက်ဆံရေးကိုပြသတဲ့အနေနဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ပ်ဟာအမေရိကန်ကိုလာရောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုစတင်ခဲ့ပြီးဂျာမန်ဝန်ကြီးချုပ်ရဲ့အခုအမေရိကခီးစဉ်ဟာပထမဆုံးဖြစ်ပါတယ်ခင်ဗျာ
။တရုတ်ရဲ့စစ်ရေးစွမ်းကားတက်စီမဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရေးနှိမ့်ညွှန်းမှုပေါ်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ဖို့ Tamra Biden and Suraga looks on maybe Majagama Tamra Anna Adobe or Metopian Bushi Bade. A two the Pie. Now Musa say yes, Swan, just say me. Nibina Rigo Gandama Piedelo, a Mima Polo, Darwin Shidu Luga, Ebi Tarintanago Piobade. Da Nananganjasa say Polo Dema Lani Jema. Dio ya say yen and Nibina Ganago, Pima Tare, American and now so Artobu Piobade. Yahi do that computer in Matone, Kishi, be a chip, a piadri, Dio good Timbo Dagole, Biden and Suraga, Octobalaga, Sabi, Choking about it. The chip yard will lend it with Tolu Yama, don't you? I be look when you go chop out. See, yes, I are Tabu Lungandri, Pumu Mians and Dijala or Lobin and Edo, Eddie Dunga, Tabra, Biden and Suraga, Joga, Pare.
Russia, Tapuriha, Lenergine, Lenergi, Gizan, we never let it to a Ukraine, Shivaima, Chilin, that we net, I can't need Jar, Elu. Pete ain't got away when you turn out, turning Laniga, turning when you got Piovare. Now, so Lila, Twishi Jaya, Ukraine, Ma, Nika, Taiwariga, Pumia Pia Larago, Machiagin Pia, Driga, Tati Piani, Elu Piovare. Tahaso in Chilin, Tapuri, Nessel, Tosin Symbol, a main Pia Rome, Yala Pina, Delu, Lesuvare. Pigarella, Russia, Susan Tare, a Yansitariha, Pau Tu, Pau Piari, Kaibi, a Kaima, Taswetare, Ukraine, Tapuri, Go, Taikaipo, a main Beni, Elu, Pide, Kawaye, when you turn out, Piovare. Arilo Paupiarego, a Thombudaha, Kangro Jinwe, Dukandi, Anika, Taibo, to a Pietello, Le Subare. Dido Adrema, Pamak Miomania, Utare, Ukraine Tapuri Hale, a Yatarego, Kunyene, Mio Shebangani, Sokwabo, Pulo, Nejema, Russia Tapuri, Taikamu Pia, Shemimune, Yensine Yabare. Bakchap Miogani, a Yatari, Chilin Trabine Jabi. Modogane Sokwaraha, Todogo, Anni Miajau, Ukraine Sidap, Yoisu, when she do ga, Ebi Drentanago, Piovare, Dajang, Ukraine Sidariha, Ponton Sekan Rarigu, Sani Nega, Tisaubi, Ayatarigu, Anina Jivarigu, Yashibu, Akuni Bene Javarek, Mia.
American than Manapan Mawala season ago, Manet Chowniganic Conanite, Lightometer, Donzenne, Kilohats, Goton Dongane, Goton Shetonia, Lightometer, Lizaku, Kilohats, Chowtinga Donia, Patamana Iwama, Lina Media, Diagoze, Kilohats, Dinga Kongarugani, your Tolan being Lyashin.
The Nilam Net, Vue at the Rigo Selecin anybody. Many American Tabra, you got with my trauma, Republican Party at Tabra Lamachin and Mulu. Take that Republican, Ocho Emu Diaga, Hogan Tole Party, New Hampshire Pine, Ocho Emu, Chris Nunuga, NBC Yomian Tanjane, and the Vuma Kulu Piola Taba.
He's in the race. He's not going to be the nominee. That's just not going to happen.
Do in Jamati Labare, Dabe Me, Party is so beautiful around Pella Marom, Hoba, Mulu, Duga, Piotogera, Chipale. ပါတီဇွမ်ရှိတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့အတွက်နောက်မျိုးဆက်ခေါင်းဆောင်တွေကခေါင်းဆောင်မှုကိုရယူဖို့လိုတယ်လို့လည်းသူကဆိုပါတယ်။ရီပါဘလီကန်ပါတီဝင်အချို့ဟာစနေနေ့ကနေရနှစ်နေရာမှာတွေ့ဆုံခဲ့ကြပါတယ်။ဝါရှင်တန်နီးမှာစီးပိုက်လို့အတူတည်ကြတဲ့ကွန်ဆာဗေးတစ်နိုင်ငံရေးလှုပ်ရှားမှုညီလာခံကိုတချို့ကတယောက်ခဲ့ကြပြီးတချို့ကတော့ဖလော်ရီဒါပြည်နယ်ကလပ်ဖော်ဂရ Ronnie Sanders ကို20ရာခိုင်နှုန်းကထောက်ခံမယ်လို့ဆိုပါတယ်
။အီရန်အနေနဲ့သူတို့ရဲ့နျူကလ িয়ার နေရာတွေကိုပုံမစစ်ဆေးခွင့်သဘောတူညီလိုက်ကြောင်း IAEA အပြည်ပြည်ဆိုင်ရာအနုမြူစွမ်းအင် Agency အကြီးအကဲကစနေနေ့ကပြောပါတယ်။ Rafael Gross ဟာအီရန်နိုင်ငံကနေပြန်လည်ရောက်ရှိလာပြီးတဲ့နောက်အဲ့ဒီလိုပြောကြားလိုက်တာပါ။ယူရေနီယံအမုံအမွားတွေကိုခြေရာခံနိုင်တဲ့စောင့်ကြည့်နိုင်တဲ့စစ်ဆေးရေးကိရိယာတွေကို IAEA ကိုတပ်ဆွင်ခွင့်ပြုထားတဲ့သဘောတူညီချက်ကိုအီရန်ဘက်ကရပ်ဆိုင်းခဲ့ပါတယ်။အခုတော့အဲ့ဒီလိုဖြုတ်ထားတဲ့စစ်ဆေးစောင့်ကြည့်ရေးကိရိယာတွေကင်မရာတွေကိုပြန်လည်တပ်ဆွင်ဖို့အီရန်ဘက်ကသဘောတူလိုက်ပါတယ်။ IAEA နဲ့အီရန်ဘက်ကအနုမြူစွမ်းအင် Agency IEOI တို့ဟာစနေနေ့ကပူးတွဲကြေညာချက်ဆောင်ထုတ်ပြန်ပြီးတော့အရေးကြီးတဲ့အချက်တွေကိုအချိန်မြင့်ပြီးပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီကြကြောင်း IAEA အကြီးအကဲကသူ့ရဲ့အီရန်နှစ်ရက်ကြာခီးစဉ်ကအပြန်မှာဗီယန္နာမြို့အရောက်ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။ရွှေပြောင်းနေထိုင်ရသူတွေရဲ့အသက်ကိုရင်ပြီးလူပို့ဆောင်နေကြတာတွေကိုအဆုံးသတ်ကြဖို့ပုံရဟန်းမင်းကြီး Francis ကဒီနေ့တင်းကွေနေ့မှာတောင်းဆိုလိုက်ပါတယ်။အီတလီတောင်ပိုင်းမှာအနည်းဆုံးလူ84မြုပ်တိဆုံးခဲ့ပြီးတပတ်အကြာမှာပုံရဟန်းမင်းကြီးကအခုလိုတောင်းဆိုလိုက်တာပါ။ လူကောင်းကူးကြသူတွေရက်ကြပါစေ။အပြစ်မဲ့လူသားများစွာရဲ့ဘဝကိုသူတို့မငင်းနိုင်ကြပါစေနဲ့လို့တရင်းနဲ့ဝိပုစုတော်မွဲပြီးမှပုံရဟမင်းကြီးကဆူတောင်းလိုက်တာဖြစ်ပါတယ်။မျော်လင့်ချက်ခီးတွေဟာသေမင်းတမန်ခီးတွေဖြစ်ဘယ်တော့မှပြောင်းမသွားပါစေနဲ့။ကြည်လင်သာရှင်းတဲ့အရှိအလပိုင်းပင်လယ်ရေပြင်ဟာအခုလိုခြေကွဲပွဲမတော်ဆက်ဖြစ်ရတွေနဲ့တွေးချင်းหนีမသွားပါစေနဲ့လို့အသက်86နှစ်အရွယ်ပုံရဟမင်းကြီးကဖြည့်ဆွတ်ဆူတောင်းလိုက်ပါတယ်။ပုံရမင်းကြီးစိတ်မကောင်းဖြစ်နေတာသိသာပြီးဗက်တီကန်ကစိန့်ပီတာယဉ်ပြည်ဆူတောင်းပွဲမှာဆက်ကအနေငယ်အကြာငြိမ်သက်စွာနေခဲ့ကြပါတယ်
။နှစ်စဉ်ထိုင်းနိုင်ငံမှာပြုလုပ်နေကြကော့ဘရာဂိုးလို့အမည်ပေးထားတဲ့နိုင်ငံဆောင်ပူးတွဲစီလေးကျင်ပွဲမှာပါဝင်ကြတဲ့အမေရိကန်စစ်သားတွေကိုထိုင်းရိုးရာနာမည်ကြီးလက်ဝဲသမားကမွေထိုင်းလက်ဝဲသင်တန်းပေးနေပါတယ်။ထိုင်းနိုင်ငံလောပူရီဒေသမှာဘော့ကော့ပ်လို့နာမည်ကြီးတဲ့ထိုင်းမွေထိုင်းလက်ဝဲကျော်စွန်ဘက်ချမက်ကသင်တန်းပေးတာဖြစ်ပါတယ်။နိုင်ငံပေါင်း30ကစစ်သားတွေပါဝင်ကြတဲ့အဲ့ဒီ42နှစ်မြောက်ကော့ဘရာဂိုးလ်ပူးတွဲစီးလေးကျင်ပွဲမှာမွေထိုင်းလေးကျင်ရေးဟာလည်းအစီအစဉ်တစ်ခုအနေနဲ့ပါဝင်ပါတယ်။အဲ့ဒီစီးလေးကျင်ပွဲမှာနောက်ဆုံးပိုင်းမှာအမေရိကန်နဲ့ထိုင်းစစ်သားတွေရဲ့ကြံ့ခိုင်မှုကိုအဲ့ဒီမွေထိုင်းလက်ဝဲကျော်ဘော့ကော့ပ်ကစမ်းသပ်စစ်ဆေးခဲ့ပါတယ်။အမေရိကန်စစ်သားတဦးဖြစ်တဲ့အဒမ်ကက်ဆယ်ကလည်းဒီလိုလက်ဝဲပညာတွေဟာကျွန်တော်တို့စစ်သားဘဝနဲ့အလွန်ကိုဆက်ဆက်ပတ်သက်ပါတယ်လို့ပြောပါတယ်။အဲဒီကော့ဘရာဂိုးလို့အမည်ရှိတဲ့စီးလေးကျင့်မှုကိုထိုင်းနိုင်ငံမှာနှစ်စဉ်ပြုလုပ်လေရှိပြီးဒီနှစ်မှာတော့နိုင်ငံပေါင်း30ကျော်ကစစ်သားပေါင်း 9,400 နီးပါးပါဝင်ကြပြီးပြီးခဲ့တဲ့ဖေဖော်ဝါရီ28ရက်နေ့ကနေဒီလမတ်လ10ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကသတင်းပေးပို့ချက်တပုတ်ကိုလည်းပြောပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းတိုင်းပြည်နယ်ချင်းဆန်းမြို့ရွှေတရီကန်ဒေသကတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား14ဦးနဲ့ယင်သုံးစီးကိုမဲ့ချန်းစစ်စရေးဂိတ်လုံခြုံရေးအာဏာပိုင်တွေကမတ်လ9ရက်နေ့ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ချင်းဆန်မြို့မှာမတ်လ9ရက်နေ့မနေ့2နာရီလောက်မှာရွှေတရီကန်ဒေသကနေအထောက်ထားမဲ့ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးခဲ့ကြောင်းနယ်မြေအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့တွေဟာတပ်ပြည်နယ်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံမြောက်ရီမြို့ကိုတွားရောက်မဲ့သူတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ကြောင်းအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပြပါတယ်
။မတ်လ9ရက်နေ့ဒီနေ့မနေ့အစောပိုင်းနှစ်နာရီလောက်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ချင်းဆန်အဝေးပြေးလမ်းမစစ်သေးဂိတ်မှာမော်တော်ယဉ်သုံးစီးနဲ့အတူမတင်ကားပွဲရာသာသုံးစီးကိုစစ်သေးတာပေါ့ဗျာအဲကျင်းဆောင်လာတဲ့ပြည်ထောင်နိုင်ငံသား14ဦးနဲ့ထိုင်းရင်ပေါင်း3ဦးကိုတိုင်းလုံးတွေတပ်ဖွဲ့ရန်ဖမ်းဆီးလိုက်နိုင်ခဲ့ပါတယ်ပြည်ထောင်14ဦးကမြန်မာရေထိုင်းရေလောက်ရေသုံးနိုင်ငံစုံရဖြစ်တဲ့စစ်ကြီးကံဒေတာနဲ့ပြီးတော့လာကြပြီးတော့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံတချမ်းမြောက်ရီမြို့ထိသူတို့ကိုပို့ဆောင်ပေးရမှာဖြစ်တဲ့ဆိုကြောင်းထိုင်းရေမောင်းနေရတယ်ပြီးတော့ထွက်ဆိုပါတယ
်သူတို့တွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ဖို့အတွက်တဦးကိုထိုင်းဘက်ငွေ 9,000 ထိပေးလာခဲ့ကြသူတွေဖြစ်ပါတယ်သူတို့တွေဟာစစ်ကောင်စီရဲ့လက်အောက်ခံနေကြားဆောင်တက်တီတည်ထားတဲ့ရွှေကုတ်ကိုမျိုးတစ်နေရာကိုသွားကြမှာဖြစ်ပြီးသူတို့တွေဟာရာဇဝဲမှုတွေနဲ့ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့လဲဆိုပါတယ
်မျိုးတစ်ကြီးတည်ဆောင်ပြီးတော့တရုတ်နိုင်ငံသားအများပြားအဲ့ဒီမှာမွေးရစီဝါအမှုတွေလူကုန်ကူးမှုတွေနဲ့ရာဇဝဲမှုတွေနဲ့နှိမ့်ညွတ်ပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံအစဉ်ဆက်စောင့်ကြည့်နေတာဖြစ်တော့အဲ့ဒီတရုတ်14ယောက်ကရာဇဝဲမှုတွေနဲ့နှိမ့်ညွတ်ပတ်သက်မှုရှိမရှိလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်မှုရှိမရှိကိုဆက်လက်စုံစမ်းဖော်ထုတ်အရေးယူသွားမှာဖြစ်တဲ့ကြောင့်မဲ့ကြံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားတာရှိပါတယ်ဗျ
။အခုဖမ်းဆီးခံရတဲ့တရုတ်နိုင်ငံသား14ဦးနဲ့ထိုင်းကားမောင်းသမား3ဦးတို့ကိုစစ်ဆေးခဲ့ရမှာတပ်တေကန်စာရွက်စာတမ်းတစုံတရာကန်ဆောင်ထားခြင်းမရှိပဲတရုတ်နိုင်ငံသားတွေကချင်းဆန်မြို့နယ်ကနေကားငှားပြီးမဲဆောက်မြို့ကိုပို့ခိုင်းခဲ့တာဖြစ်ကြောင်းအဲဒီကနေတဆင့်မြန်မာနိုင်ငံမြောက်ရီဘက်ကိုသွားမှာဖြစ်တယ်ဆိုပြီးမဲ့ကြံရဲမှုထနဆွန်ဂျူထရက်ကလည်းသတင်းထုတ်ပြန်ခဲ့ပါရဲ့ရှင်
ထိုင်းမြန်မာနယ်စပ်ကိုဖျက်ပြီးမြန်မာနိုင်ငံမြဝတီဘက်ကိုဝင်ရောက်ဖို့ကြိုးစားတဲ့တရုတ်နိုင်ငံသားတွေကိုထိုင်းဘက်ကဖမ်းဆီးလိုက်တဲ့အကြောင်းမအေးမာကသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍကိုစတင်ထုတ်လွှင့်ပါမယ်မြန်မာဒီမိုကရေစီရေးရာဖြစ်ပါတယ်2022နိုဝင်ဘာလမှာလွန်ငင်းချမ်းသာကွင်းနဲ့ရမဲသင်းထောင်ကနေလွတ်မြောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်လည်းဖြစ်ဒေါအောင်ဆန်းစုကြည်ကိုအနီးကအကူအညီပေးခဲ့သူလည်းဖြစ်တဲ့ကိုကျော်ထေးဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါဆရာနာသိန်းချိန်မှာဖန်းစီထိမ့်သိမ့်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုကိုကျော်ထေးဦးကပေးပို့ခဲ့တာပါအရင်စစ်အစိုးရလက်ထက်မှာဒေါအောင်ဆန်းစုကြည်ကိုဆက်ဆံပုံနဲ့လက်ရှိစစ်ကောင်စီရဲ့ဆက်ဆံပုံဘယ်လိုကွာခြားချက်တွေရှိပါသလဲအမေရိကန်နိုင်ငံသားကိုကျော်ထေးဦးကို2021စက်တင်ဘာလမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးအကြမ်းဖက်ဥပဒေပုံမှန်52ကကြီးနဲ့ထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတာပါထောင်ထဲမှာရပ်ပေါင်း420ကျော်နေရပြီးတဲ့နောက်လွတ်မြောက်လာတဲ့ကိုကျော်ထေးဦးကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
မင်္ဂလာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ဒီပအင်ဂျင်နိုင်ပါ။ဒီတစ်ပတ်အတွက်တော့ပြီးခဲ့တဲ့တင်ပတ်ကဆက်သွယ်နည်းမြန်းထားတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားကိုကျော်ထေးဦးနဲ့ဆက်သွယ်နည်းမြန်းထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပါမယ်ရှင်။ဟုတ်ကဲ့ကိုကျော်ထေးဦးလေ။အဲ့တော့ဒီကိုကျော်ထေးဦးပြောပါတဲ့မှာစစ်ကောင်စီကသူတို့ဒီကိုကျော်ထေးဦးကိုစစ်ဆေးမြင့်တဲ့နေရာမှာရောနောက်အချင်းတောင်ထဲမှာရောပေါ့နော်ဒီအမေရိကန်နိုင်ငံသားမှန်တိသွားတဲ့အခါသူတို့ဆက်ဆံရေးတွေပြောင်းလဲသွားတယ်ဆိုတဲ့အနေထားပေါ့နောက်ပြီးတော့အမေရိကန်တန်ယုံဘက်ကလည်းဒီအဆက်အသွယ်ရပြီးရဲ့နောက်ပိုင်းမှာလည်းအဆက်မပြတ်ပေါ့နော်သူတို့ဘက်ကဒီပုံမှန်ဆက်သွယ်တာကြီးလည်းရှိလာတဲ့ခါကျတော့ဒီအမေရိကန်တန်ယုံနေနဲ့ပေါ့သူတို့ရဲ့ဒီအမေရိကန်နိုင်ငံသားတွေအပေါ်မှာသူတို့ဆောင်ရွက်ပေးတဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ပါခင်ဗျဟိုအမေရိကန်ပန်ယုံကိုကျွန်တော်လက်တွေ့ဟိုဟာဖျက်ခံစားရတဲ့အခါမှာကျွန်တော်ကအမေရိကန်စီတီဇင်ဖြစ်တာနဲ့ဒါ natural born မဟုတ်ဘူးเนาะဟိုဒီဗမာနိုင်ငံမှာမွေးတယ်ဗမာပြည်ကိုပြန်သွားတယ်ကိုယ်နိုင်ငံသားဆိုသူတို့နိုင်ငံမှာကျွန်တော်နေခဲ့တာနှစ်20ဝန်းကျင်လောက်ရှိတယ်အဲ့လိုအနေထားတစ်ခုမှတောင်မှသူနိုင်ငံသားဆိုတဲ့စိတ်နဲ့ကျွန်တော်ကိုဥပဒေပေါင်းတင်းကရနိုင်တဲ့နီလန်ပေါင်းစုံနဲ့သူတို့ကကျွန်တော်အပေါ်မှာဟိုထောက်ပံ့ပေးတယ်ကူညီပေးတယ်ကျွန်တော်လွတ်မြောက်ဖို့အတွက်တို့တက်နိုင်တဲ့ဤတွေအားလုံးကိုတုံးပြီးတော့ဟိုတကယ်ကိုတို့လွတ်မြောက်အောင်ဥပဒေပေါင်းတွေကနေရအောင်ကြိုးစားခဲ့တယ်ဆိုတဲ့အတွက်ကျွန်တော်ကအမေရိကန်နိုင်ငံသားတယောက်ဖြစ်ရတာကိုယ်ယူတယ်တလကွဲပေါ့45ရက်လောက်ကြာမယ် totally ကျွန်တော်ဖမ်းသွားပြီးတဲ့အချိန်မှာကျွန်တော်ရဲ့ပထမဦးဆုံးဟိုတာမတ်နဲ့မိသားစုနဲ့စကားပြောရတယ်အဲဒီတော့ Thomas Spider နဲ့တွေ့တယ်အဲတော့ဟိုသူနဲ့ဆက်စကားပြောတဲ့အချိန်မှာသူကတကယ်ကိုနွဲ့နွဲ့ထွေ့ထွေ့ရှိတယ်ကျွန်တော်အပေါ်မှာတကယ်ကိုဂယူဆိုင်တယ်နောက်ပိုင်းတော့ဟိုကောင်ဆယ်လာသူတလားတစ်ခါတော့ကျွန်တော်နဲ့ပြောတယ်ဟို ACU လို့ပဲခေါ်တယ်သူနာမည်ပြည့်စုံတော့ကျွန်တော်မေ့သွားပြီအဲ့ဟိုအမျိုးသမီးလေးပေါ့နော်ဖိလစ်ပင်းဟိုကကောင်ဆယ်လာလေးဆိုရင်လေတော်တော်ကိုဂယူဆိုင်တယ်ကျွန်တော်ရဲ့အကြမ်းမကြီးဟိုတနေ့ကိုဘယ်နှခါဟိုဝန်သွားတယ်လဲဘာကအစအသေးစိတ်မေးတယ်အဲ့လောက်ထိကျွန်တော်ပေါ်မှာဂယူဆိုင်တယ်အဲ့တော့အမေရိကန်ဆိုရဟိုကကျွန်တော်ကိုဒီလောက်ကာပါပေးလို့ကျွန်တော်ဒီလောက်ထိဟိုကောက်ကောက်မုံမုံခက်ခက်ညံ့ညံ့လေးပြန်ထွက်လာနိုင်တာနှမို့ဆိုရင်ကျွန်တော်ဘွားကအရန်ဆုတ်ပြတ်သွားမှာတော်တော်ကိုနှိမ့်ဆက်တယ်ကျွန်တော်ပထမအတွေ့အကြုံကလည်းကျွန်တော်ထောင်ကြပြတဲ့အတွေ့အကြုံရှိတဲ့ခါကျတော့ကျွန်တော်တို့ရဲ့ဟိုနိုင်ငံရေးအကျဉ်းသားတွေရဲ့ဘွားကဒီစစ်ကြောရေးလွတ်ရင်ကျွန်တော်တို့ဘွားကလောကနိဗ္ဗာန်အောင်ပြန်ဖြစ်သွားသေးတယ်ထောင်မှာနော်အဲ့လောက်ထိကြောက်တယ်အမျိုးစုံကိုနှိမ့်ဆက်တာဟိုနှိမ့်ဆက်နီးပေါင်းကဘာမှာအဆုံးဆုံးရက်ဆက်ဆုံးကဒီကောင်တွေစစ်ထောက်လမ်းရေးပဲ
ဘလောက်တိဆိုလဲရှင်ပုံစံ
ဥပမာပေးလို့ဘလောက်တိဆိုလဲဆိုရင်လူတယောက်ကိုနော်ညည3ရက်မအိပ်အောင်ထားတယ်4ရက်မအိပ်အောင်ထားတယ်ဘာဖြစ်လို့လဲသူကလူ3ယောက်ကအချိန်ပြည့်လဲလဲသွားတယ်ရိုက်တဲ့နှက်တဲ့နေရာမှာကျွန်တော်ကိုသုံးတော့ဆိုရင် electric shock နဲ့ဟို electric stick ခေါ်တာပေါ့နော်အဲ့ဒါနဲ့ထိုးတာပေါင်းလို့ခါးတွေကိုအဲဟိုဆုတ်ပြတ်တတ်နေတာပဲအသားကောင်တွေကလောင်ဝန်းတာနော်အိုထောင်လိုင်းရဲ့ထိုင်ကုန်ဆိုတာတသက်ရှိတယ်။ကုန်းပေခွဲ၄ပေလောက်မြင့်တယ်။အဝိုင်းလေးပေါ်မှာအဲ့မှာမူလီလေးတွေစိုက်ထားတယ်။မူလီကောင်းလေးတွေအဲ့ပုံမှာထိုင်ရတာ။အဲ့တော့ပထမနှစ်ယူကတနာကြီးကမတိတာပြင်မဲ့နောက်၃နှစ်ကျော်ကျွန်တော်တို့အတွက်တကယ်ကိုကျင်ဆက်နဲ့ထိုးနေသလိုပဲ ဟိုသတင်းစာကိုလိမ့်လိုက်တယ်ပြီးတိတ်ဖြူနဲ့ပတ်တယ်ပတ်ပြီးအဲ့ဒါနဲ့ချလာဖုံးဖုံးလို့အဲ့လိုဟိုဒီနေရာတွေဆိုရောက်လာတာ
အဲ့လိုမျိုးနှိစက်ခံရတဲ့အချိန်မှာဒီရက်တွေဘောလေဘလို့စိတ်ဓာတ်မျိုးနဲ့ကြော်ဖြတ်ခဲ့ရလဲရှင
်အဲအဲ့ဒါတော့ဟိုနှစ်ချက်ပေါ့ကျွန်တော်ကဗုဒ္ဓဘာသာလीဆိုတော့ဟိုကံကငါကိုကြွေးရှိလို့ခံရတယ်လို့မှတ်တယ်။နောက်နိုင်ငံရေးညကြတော့ဒေါက်တာဆုကြည်ရဲ့စကားကကျွန်တော်အတွက်သိပ်မော်တီဖြစ်တာ။နော်ကိုရွေးချယ်ခဲ့တာပဲ။ကိုရွေးချယ်တဲ့လမ်းပဲ။ဘယ်သူမှကျွန်တော်ကိုတိုက်တွန်းတာလည်းမဟုတ်ဘူး။ကျွန်တော်ကလှုပ်ချင်တာလေ။ဒါဆိုကိုရွေးချယ်မှုတိုင်းမှာလည်းကိုဒုက္ခတွေတော့ရှိတာပေါ့။ကျွန်တော်မှဟိုနှိုင်းရှင်ပြီးတော့ဖြေတာပေါ့။ငါကတော့ဒီလောက်နှိမ့်ဆက်ခံနေရတာ။အသက်ဘေးဝါးတဲ့ကောင်တွေတော့ရှိသေးတာပဲ။နော်ဒေါန်ဆန်းစုကြည်လို့အဖွားကြီးတို့တော့မှဒီကောင်တွေထည့်ထားသေးတာပဲဆိုပြီးတော့ခို့တဲ့ပို့ပြီးတော့ခံစားရတဲ့လူတွေကိုပဲစိတ်ခဲမှထားလိုက်တဲ့အချိန်ကျတော့ကို့ဝေဒနာကနည်းနည်းကျွတ်ကျွတ်သွားတယ
်ကိုချော်ထေးဦးကိုသူတို့ဖန်စီနှိမ့်ဆက်တဲ့အချိန်ပေါ့နော်ထောင်တွင်းလည်းဖြတ်တန်းရတဲ့အချိန်မှာကိုချော်ထေးဦးအတွက်မမေ့နိုင်ဆုံးပေါ့ဒီစကြောရေးကာလမှာပေါ့လေမမေ့နိုင်ဆုံးဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံပေါ့ဆိုလို့ရှင်ရောပါလဲရှင
်အဓိကကတော့ဟိုသူတို့ကျွန်တော်ကိုဆွဆွဲတဲ့ဆွဆွဲချက်တွေဒေါံဆန်းစုကြည်နဲ့ပတ်သက်ပြီးတော့မေးမြန်းစစ်ဆေးတဲ့ဥစ္စာတွေကတော့တော်တော်ကိုစိုးသွားပါတယ်ဟမ်ဒါကသူတို့စစ်တပ်ထဲမှာဒီအတွေးအခေါ်ကြီးရှိနေတယ်ဆိုတာကမကောင်းဘူးဟိုသူတို့ရဲ့မေးခွန်းနေတိုင်းမှာဒေါံဆန်းစုကြည်ပေါ်မှာမေယုံတင်ကားဖြစ်မှုနော်သူတို့စစ်တပ်ကလာမှန်နေရဆိုတဲ့မိုင်းဝါဒတွင်းထားတဲ့ဥစ္စာတွေပေါ့အဲ့ဒါကတခုနောက်တကယ်ကိုအောက်ခြေစစ်သားတွေရဲ့ဘဝကလည်းမွန်ကျက်ပြီးတော့မပြောတော့ဘူးမလုတ်ချင်တော့ဘူးဆိုတာကိုဟိုသူတို့အလုပ်ပေါ်မှာဂုံမယူဘူးပေါ့ဗျာကျွန်တော်မြင်ခဲ့ရတော့အဲ့လားဒီမှတ်မှတ်သားသားလေးရှိနေပါလေဟာ
အခုစစ်ကောင်စီကဒေါ်ဆန်းစုကြည်ပေါ်အခုစီကျက်ချမှတ်တာတွေနဲ့သူတို့အခုဒီဒေါ်ဆန်းစုကြည်ပေါ်သူတို့ဆက်ဆံတဲ့ပုံစံနဲ့အရင်ဒီစစ်ဆိုးရပေါ့နော်1988နောက်ပိုင်းအာဏာသိမ်းခဲ့တဲ့စစ်ဆိုးရတွေတထက်ကဒေါ်ဆန်းစုကြည်ကိုဆက်ဆံတဲ့အနေထားဘယ်လောက်ထိကွာဟမှုရှိလဲဘယ်လိုအခြေအနေတွေရှိလဲ
ဒေါ်ဆန်းစုကြည်ကိုဘယ်တော့မှဟိုထောင်ထဲမှာအကြာကြီးမထားခဲ့ဘူးနော်အရင်ရုပ်မှရက်ဆက်ပါလေဆိုတော့ဥခင်ညော့ဦးတန်းရွှေတောင်မှဒေါ်ဆန်းစုကြည်ကိုတပတ်ထက်ပို့ပြီးတော့အင်းစိန်ထောင်ထဲမှာမထားဘူးချက်ချင်းဟုတ်လားဟိုနေအကျဉ်းချုပ်ဆိုပြီးတော့လုပ်တယ်အခု तू ကနေသူ့ပစ္စက်ကပြောခဲ့တဲ့စကားတစ်ခုပဲပြန်စဉ်းစားကြည့်ပါနေအိမ်တကယ်သူထားတယ်ဆိုခင်ဗျာနေပြီးတော့ချုပ်တောင်ဆိုတာအလွန်မတန်ဆိုးတယ်ရေလည်းမကောင်းဘူးဟိုတဝင်းကျင်တဘာဝအရာလည်းမကောင်းဘူးသူတို့လက်ထက်မှာမှဟိုနဝတလက်ထက်မှာမှစောက်လာတဲ့ထောင်အစ်ကြိုက်ထောင်အစ်မှာလည်းဘာမှ facility အပြည့်စုံမရှိတဲ့နေရာမှာဒေါန်ဆန်းစုကြည်ကိုထားတယ်ဆိုခင်ဗျာတော်တော်ကိုရုပ်မှရက်ဆက်တဲ့လူတွေဟိုရုံးကတို့ရှင်လို့တောင်းမရဘူးအဲ့တော့ဒေါန်ဆန်းစုကြည်ရဲ့33ဟိုညာနန်းပုံသာလမ်းကသူနိုင်ငံတော်ဟိုဟိုဟာတိုင်းနိုင်ငံလုတ်တဲ့အချိန်တုန်းကပြေးခဲ့တဲ့အိမ်ကပစ္စည်းတွေကိုတောင်းမှဘယ်မှာဘလို့သိမ်းလဲမသိဘူးကျွန်တော်ရှိကိုအဲ့လာရောင်တော်ကိုလာပို့တာကအမေးအိမ်ရှိကထောင်းရုပ်ကြီးနှစ်ရုပ်ရှိတဲ့အချိန်မှာဟိုအင်္ဂလိပ်ရုပ်ကြီးနှစ်ရုပ်ပေါ့ထောင်းရုပ်ကြီးအဲ့ဒါကိုကျွန်တော်လာရောင်တော်ကိုလာပို့တယ်အဲ့ကနေကအညှိုးထားတယ်နော်ကျွန်တော်ကစီရင်အေးနဲ့လက်ခံတယ်ဇီကွယုံနှစ်ယောက်ပါတယ်မြေမြေအိုးလက်မှုပညာယုတ်ကလေးတွေပါတယ်အခုအဲ့ဒါရေးဆိုလဲခိုးခန့်တဲ့ပါပြီလားမသိဘူးဘယ်လိုဖြစ်သွားပြီလဲတော့ကျွန်တော်မသိတော့ဘူးဆိုတော့အဲ့လိုလာပို့တဲ့အချိန်မှာစီရင်အင်းနဲ့ကျွန်တော်လက်ခံတယ်ဟိုမဖုတ်တဲ့ဥစ္စာကိုတော့ကျွန်တော်လက်မမတွန်းနိုင်ဘူးဆိုတော့ပြောတယ်ပြီးတော့ဒေါန်ဆန်းစုကြည်အဲ့တုန်းကဟိုအမေမှားလိုက်တဲ့ဥစ္စာရှိတဲ့သူ့ပစ္စည်းတွေကိုဟိုရှော့အိတ်တရားစနော်ဘယ်လိုထုတ်မလဲဟိုကြော်ကျိုးချုပ်တဲ့အခွေတွေကစာအုပ်စာတမ်းတွေအကုန်လုံးဟိုဘလို့ထိမ့်သိမ့်ထားလဲတော့ကျွန်တော်မသိဘူးဒီလိုဟိုကဘာပြီးခေါင်းဆောင်တယောက်ကိုနော်တာမန်ဟိုအကျဉ်းသားတွေထားတယ်လို့မျိုးကိုလောက်တာ
ဒီတောင်ဆန်းစုကြည်ကိုသူတို့ထောင်ထဲမှာထားတယ်လို့ပြောတယ်အဲ့ဒါဘယ်မှာရှိနေလဲရှင်တောင်ဆန်းစုကြည်ကိုသူမှာထား
ဟုတ်ကဲ့နေပြီးတော့အချုပ်ထောင်မှာပါနေပြီးတော့အချုပ်ထောင်မှာကျွန်တော်ပုံလေးတောင်ဆွဲကြလို့ရတယ်နေပြီးတော့အချုပ်ထောင်ကဟိုဝင်းမှာဒီဘူးပြီးတာနဲ့မိမဆောင်ရှိတယ်မိမဆောင်ပြီးတာနဲ့ကျွန်တော်တို့ဟိုတိုက်ရှိတယ်ဒါမိန်ကြီးအဝင်လဲအဲ့မိမဆောင်အရှိလေးမှာဟိုမိန်ကြီးရှိတယ်ဒါဟိုဒီဘက်အရှိအဝင်ဆုံးကဒါကဝင်လာတဲ့ဥစ္စာပေါ့နော်ဒါဘူးဒီမှာဒေါန်ဆန်းစုကြည်ကိုဒီမှာအဲ့မိမဆောင်ပေးရဒီလိုအဆောင်လေးမှာထားတယ
်စစ်ကောင်စီကဘာကြောင့်ဒေါန်ဆန်းစုကြည်ကိုဒီလောက်ထိဆူဆူရွာဆက်ဆံနေလို့ညင်လဲရှင
်အော်အဓိကကတော့တစ်ချက်သေးပဲဗျနော်သူတို့ရဲ့ မနာလိုမုံတိမှုပြနော်ဒေါန်ဆန်းစုကြည်ကိုအခုမှမုံတော့မဟုတ်ဘူးနော်စိုးစုတစုလုံးကအစင်ဆက်မုံခဲ့တာ88ခနဲ့ရဒါပေမဲ့ဒေါန်ဆန်းစုကြည်လိုသူတို့ကသဘောထားမမြင့်မြတ်ဘူးမကြီးမြတ်တဲ့အခါကျတော့သူတို့မလုံနိုင်တာကိုမနာလိုစိတ်နဲ့ပဲအဓိကဖြစ်သွားတာကျန်တာကဟိုသူတို့ရဲ့ဥစ္စာတွေကိုချိန်ကြောက်တာတို့ဘာတို့ဆိုတာကသူတို့ရဲ့စွဲရင်ချက်တွေပဲအခြေခံတစ်ချက်ကတော့ရှင်းရှင်းလေးပဲဒေါန်ဆန်းစုကြည်ကိုသူတို့ကဘလို့မှမရှင်းနိုင်ဘူးဟိုကမြစ်တာလည်းရှိတယ်လူတွေပေါ်မှာမြစ်တာနဲ့ပဲသူကောင်းမွန်စွာဟိုပြောဆိုဆက်ဆံတယ်စစ်တပ်ကိုလည်းကောင်းအောင်လုပ်ပေးချင်တာအဲ့ဒီခါကျတော့သူ့ရဲ့စိတ်ထဲမှာကဒေါန်ဆန်းစုကြည်ကတက်ကိုဖြိုခွဲတယ်လို့သူတို့ကအစွဲကြီးစွဲလာခဲ့ကြတယ်ဒီကေကိုဒေါန်ဆန်းစုကြည်ကမှအညိုတေးနဲ့ကိုလှုပ်နေကြတာ
အဲ့တော့တစ်ဖက်မှာကျတော့ဥမာဒေါန်ဆန်းစုကြည်ကိုဟိုဝေဖန်ကြတာပေါ့နော်အဲ့တော့ကစစ်တပ်ကိုရန်အလျှော့ပေးလွန်းနေအဲနောက်ပြီးတော့ဒီဆရာနာသိမ်းမယ်မန်းတီယက်တန်နဲ့ဒေါန်ဆန်းစုကြည်ဟာချူတေးမကာကွယ်နိုင်ခဲ့ဘူးပေါ့နော်စစ်တပ်ပေါ်မှာလည်းရန်ကိုဟိုအလျှော့ပေးလွန်းနေဆိုတော့အဲဒီဝေဖန်မှုတွေနောက်ဒီအဲ့လိုမျိုးပေါ့အာနာသိမ်းမှုပေါ်မှာချူတေးရတန်နဲ့ဟိုချူတေးမကာကွယ်နိုင်ဘူးဆိုတော့ဒေါန်ဆန်းစုကြည်ပေါ်ဝေဖန်မှုတွေကြတော့ကိုကျော်ထေးဦးဘယ်လိုမြင်ပါလဲရှင
်ဒေါန်ဆန်းစုကြည်ကသူ့ရဲ့မူဝါဒကိုရှင်းတယ်လေဟိုအလျှော့ပေးဆက်ဆံတာမဟုတ်ဘူးဒေါန်ဆန်းစုကြည်ကဥပဒေတိုင်းဟိုကတော်တော်လုတ်တယ်ပြောဆိုဆက်ဆံတယ်ဒါကြောင့်မလို့ဒီချိန်နေဒီရောက်လာတာအာနာပထမအချိန်2015ရွေးကောက်ပွဲပြီးတဲ့အချိန်မှာဒါကျွန်တော်သိတဲ့အတွေ့အကြုံမျိုးပြန်ရှင်းလာပါနော်ဟိုအပြည့်အစုံမဟုတ်ဘူးအဲ့ဒီအချိန်မှာအာနာဟို transition ကောင်းကောင်းလေးဖြစ်ဖို့အတွက်ဘလောက်ထိအလျှော့ပေးဆက်ဆံခဲ့ရလဲပြီးတော့ဒီ9နှစ်ကနေ10နှစ်တန်းသွားရင်ဒီစစ်တပ်ကဟိုတကယ်ကို standard army ဖြစ်လာမယ်သူတို့မတရားယူထားတဲ့ကောင်တွေရဲ့ဘဝတွေကတော့သူတို့အာဏာကိုဆွတ်လွှတ်ရတော့မယ်ဆိုတာကိုသိလို့သူကဒါကိုမဆွတ်လွှတ်နိုင်ဘူးမယုံကြည်နိုင်တာအဲ့တော့ဟိုဝေဖန်တဲ့လူတွေကိုလည်းဟိုကျွန်တော်အပြစ်မပြောပါဘူးသူတို့တိတိကျကျမသိနိုင်ဘူးဘာလို့ဆိုဒေါန်ဆန်းစုကြည်ကဟိုအခုချိန်ထိသူစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အချိန်ပေါင်းများစွာရှိတယ်ဘယ်တော့မှဟိုဒါကနိုင်ငံတော်လှုပ်ဝှက်ချက်တွေအနေနဲ့သူကဟိုအပြင်ကိုထုတ်ပြောခဲ့တဲ့လူလည်းမဟုတ်ဘူးထုတ်လည်းမပြောခဲ့ဘူးစစ်တပ်ကတော်တော်ကိုရုပ်မှရက်ဆက်ပြီးတော့အခုချိန်ထိပြည်သူကိုနှိပ်စက်နေတော့အဲဆိုတော့ရမလားဆိုတဲ့အတွေးခေါ်နဲ့တိဆောက်ခဲ့ကြည်တာနောက်တစ်ခုကသူ့ရဲ့ဘောင်ကိုအခုကျွန်တော်တို့လူငယ်တွေလှင်းလင်းမြန်မြန်တိုးတက်ပြီးတော်လှန်စိတ်တွေဖြစ်လာတာဘာလို့လုပ်ရမယ်ဆိုတာတောင်ကျောင်းတောင်ကျောင်းဒေါန်ဆန်းစုကြည်ပြောတယ်လေသူ့ရဲ့ဂိုးကဘာလဲလို့မေးတဲ့အချိန်မှာသူဖြေထားတာရှိတယ်နော်ကျမမလိုတော့အောင်ကျမရဲ့အဖွဲ့အစည်းမလိုတော့အောင်ပြည်သူတွေဟာကိုယ်လမ်းပေါ်မှာကိုယ်ရုံရုံကြီးကြီးကိုယ်အခွင့်အရေးကိုကိုယ်ရက်တိနိုင်အောင်လှုပ်တာကျမရဲ့အောင်မြင်မှုပဲတဲ့ဆိုတော့အဲ့ဒီစကားရဲ့အထိပ္ပယ်အတိတ်နဲ့ကအခုဒီနေ့ဒီအထိပ္ပယ်တွေပေါ်လာတာသူ9နှစ်အာဏာရတဲ့အတွင်းမှာအစိုးရနှစ်ရပ်ပုံစံဖြစ်တယ်အကောင်းဆုံးနဲ့အငြိမ်းချမ်းဆုံးဖြစ်အောင်တိုင်းပြည်ကိုအတိုးတက်ဆုံးလမ်းကြောင်းပေါ်ကိုခေါ်သွားတာ
ဒါကတော့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ဒေါန်ဆန်းစုကြည်ကိုအနီးကပ်အကူအညီပေးခဲ့သူကိုကျော်ထေးဦးကိုဆက်သွယ်မိမြန်ခဲ့တာပါရှင်။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာဒီမိုကရေစီပ
ါဒေါန်ဆန်းစုကြည်နဲ့အနီးကပ်အလုပ်လုပ်ကံခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်ထေးဦးကိုမိုက်အင်ဂျင်နိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။VOA American တန်ရဲ့မလ6ရက်တနင်္လာမနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA America အတန်ကနေမနေ့ပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ကြန့်ရှိနေတဲ့သတင်းပတ်စင်တွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကတင်သွင်းမှုရှိတယ်လို့ NUG ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအနေနဲ့စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးပါမယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရပ်တန့်စေဖို့ဆိုရင်ပြစ်တင်ချုပ်ချယုံနဲ့မလုံလောက်ပါဘူးအရေးယူအပြစ်ပေးနိုင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါစစ်ကောင်စီရဲ့အင်အားသုံးနှိမ်နင်းနေတာတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်လက်တွေပါဝင်တဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူ့အခွင့်အရေးအစည်းအဝေးခန်းစားကိုမတ်လ9ရက်နေ့မှာလူ့အခွင့်အရေးမဟာမင်းကြီးတဲ့ဘောဂတက်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောကြားတဲ့အကြောင်းကိုဖေဖော်ဝါရီ26ရက်နေ့ VOA သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်52ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုဖေဖော်ဝါရီ28ရက်နေ့ကနေအေဘီလ4ရက်နေ့ထိကျင်းပပြုလုပ်မှာဖြစ်ပါတယ်အဲ့ဒီညီလာခံမှာမြန်မာနိုင်ငံကိုကိုစားပြုတဲ့ကိုယ်စားလှယ်တော့တက်ရောက်ခွင့်ရမှာမဟုတ်ပဲမနှစ်ကလိုပဲခုံလွတ်ထားရှိမှာဖြစ်ကြောင်းသိရပါတယ်လူ့အခွင့်အရေးကောင်စီညီလာခံကျင်းပပြုလုပ်မဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်ရှိနေတဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းဟာဖေဖော်ဝါရီလ24ရက်နေ့ကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဗော်ဂါတက်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံမှာဆက်လက်ပြီးဆိုးရွားလာနေတဲ့စစ်ကောင်စီရဲ့လေကြောင်းကပစ်ကတ်တိုက်ခိုက်မှုတွေရွာတွေကိုမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်
ဝင်းကြီးဦးအောင်မျိုးမင်းကလူ့အခွင့်အရေးကောင်စီဟာပိုပြီးပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစာကိုထုတ်ပါလိမ့်မယ်။လူ့အခွင့်အရေးမင်းကြီးအစ်သက်ဟာလူ့အခွင့်အရေးအခြေခံစိတ်ဓာတ်ရှိတဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုကောင်းကောင်းသိသူတယောက်ဖြစ်တဲ့အတွက်အားကိုးရတဲ့သူဖြစ်မှာပါလို့ VOA ကိုပြောကြားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းမှာစိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်။စစ်ကြောရေးစခန်းတွေမှာအကျဉ်းထောင်တွေထဲမှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကျေးလက်ဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီတပ်တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေဟာနိုင်ငံအနှံ့မှာနှိမ့်စင်တဲ့အမျှဖြစ်ပွားနေတာကိုတွေ့ကြရမှာဖြစ်ပါတယ်
။ VOA ကမေးမြန်းထုတ်လွှင့်ခဲ့တဲ့စစ်တပ်ရဲ့ဖမ်းဆီးခြင်းခံခဲ့ရပြီးအကျဉ်းထောင်ကပြန်လည်လွတ်မြောက်လာသူကိုမင်းသွေးတင့်နဲ့ကိုကျော်ထေးဦးတို့ရဲ့ပြောပြချက်တွေမှာစစ်ကြောရေးနဲ့အကျဉ်းထောင်တွေကငရဲကန်းတပွဲလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအတိုင်းအတာကြားသိရပါတယ်။ဖေဖော်ဝါရီ19ရက်နေ့ကိုမင်းသွေးတဲ့နဲ့မေးမြန်းကမ်းမှာငယ်ရွယ်လှပတဲ့အမျိုးသမီးငယ်တဦးကိုစစ်ကြောရေးမှလက်ထိတ်ခတ်မျက်စိပိတ်ပြီးအဝတ်အစားတွေတကိုယ်လုံးချုပ်ကာစစ်ကြောသူတွေကတယောက်ပြီးတယောက်ကြည့်ကာဟားတိုက်ရဲမောအမနာပပြောစကားတွေကြောင့်အဲ့ဒီအမျိုးသမီးငယ်ဟာစိတ်ဒဏ်ရာရပြီးအင်းစိန်ကျင်းထောင်ထဲမှာကိုတတ်တည်ဖို့စူးစမ်းခဲ့တဲ့ဖြစ်ရပ်ဖေဖော်ဝါရီ26ရက်နေ့ကိုကျော်ထေးဦးနဲ့တွေ့ဆုံမေးမြန်းကမ်းမှာကိုကျော်ထေးဦးကိုတွားလေးချောင်းကျွတ်ထွက်သွားတဲ့အထိရိုက်နှက်စစ်ဆီးတာစပွဲပေါ်မှာလက်ပစ်ပုံးတနတ်ကြီးစံတွေပြပြီးမင်းကိုတတ်ပစ်လို့ရတယ်မင်းကိုတတ်လိုက်လို့ငါတို့ဘာမှမဖြစ်ဘူးငါတို့ယာရူးတောင်တက်အောင်မယ်လို့ရိုင်းဆိုင်စွာပြောဆိုချင်းကြောက်တဲ့ဖြစ်ရပ်တွေဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာအင်စတီကျူ ISP မြန်မာရဲ့ဆရာနာသိန်းနှစ်နှစ်ပြည့်အကျိုးဆက်တွေကြောင်းဖော်ပြတဲ့မြေအုပ်တို့ပြိုလျာကဏ္ဍအပိုင်းနှစ်မှာစစ်ပြေးဒုက္ခတဲ့နှစ်တန်းနဲ့မိရှုခံရတဲ့အင်ဂျီ6တန်းဝင်ခြင်းရှိတယ်လို့ဖော်ပြထားပါတယ်။မြေအုပ်တို့ပြိုလျာကဏ္ဍအပိုင်း9မှာတော့ကလေးငယ်တွေလူငယ်တွေပညာသင်ခွင့်ဆုံးရှုံးနေတာ8တန်းကနေ10တန်းထပ်မင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီစရင်ကိန်းကနဲအချက်လက်တွေဟာစစ်ကောင်စီလက်ထက်မြန်မာနိုင်ငံမှာဘလောက်ဆုတ်ယုတ်ပျက်စီးနေပြီးလူ့အခွင့်အရေးအခြေအနေတွေဘလောက်ဆိုးဝါးနေတယ်ဆိုတာညွှန်ပြနေပါတယ် Human Rights Watch အဖွဲ့ကြီးကလည်း2023ခုနှစ်ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်ချက်တစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်သူတွေကိုပိုမိုကျေပြန့်စွာဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတယ်လို့ဖော်ပြထားပြီးအဲ့ဒီထုတ်ပြန်ချက်မှာမြန်မာစစ်တပ်ဟာနှစ်နှစ်တာကာလအတွင်းမှာမြန်မာပြည်သူတွေကိုအကြမ်းကြုတ်အရက်ဆက်ဆုံးဖိနှိပ်ချေမှုတွေရာတွေဟာလူသားမျို ပြောကြချက်ကိုထည့်သွင်းဖော်ပြထားပါတယ်
။ဒါအပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကြောင့်ရိုဟင်ဂျာတွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြရတာတွေဟာပြည်တွင်းရေးကိုကျော်လွန်ပြီးနိုင်ငံတကာဆိုင်ရာလူအခွင့်အရေးကိစ္စရပ်ဖြစ်ခဲ့ရပါတယ်။ဒီလိုအခြေအနေတွေမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကထိထိရောက်ရောက်တားဆီးနိုင်ဖို့နီးလန်းရှာကြရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့ VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တွေ့ဆုံခဲ့တဲ့လူခွေဆရာမဟာမင်းကြီးတင်ပြမဲ့အစီရင်ခံစာကတော့အရင်ကတည်းကပုံမှုပြင်းထန်မဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။ပုံမှုပြင်းထန်လဲဆိုတာရှုပ်ချလာတယ်မကဘဲနဲ့တကယ်ကိုစိုးဝါလာတဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေကိုနိုင်ငံတကာကပုံမှုအရေးယူဆောင်ရွက်ဖို့တိုက်တွန်းချက်တွေပါမတည်ကြပါတယ်။နောက်ထပ်ထူးခြားတာတစ်ခုကဒီခေတ်မှာဒီ52ချိန်မြောက်ကျွန်တော်နီလာကံမှာမြန်မာနိုင်ငံရဲ့လူခွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုဥရောပတမကကတင်သွင်းมาဖြစ်ပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေကိုတားဆီးနိုင်ဖို့ဆိုရင်အစိုးရကစားတွေထုတ်ပြန်ရုံစိုးရိမ်ရုံပြစ်တင်ချုပ်ချနေရုံနဲ့မလုံလောက်တော့ပါဘူးကျူးလွန်သူတွေကိုအရေးယူအပြစ်ပေးမှုတွေပြုလုပ်ဖို့လိုအပ်ပါလိမ့်မယ်။ကျူးလွန်သူတွေပြစ်ဒဏ်ကကင်းလွတ်ခွင့်ရနေသည်၍လူခွင့်ရေးချိုးဖောက်မှုတွေကရပ်တန့်သွားမှာမဟုတ်ဘဲဆက်လက်ဖြစ်ပေါ်နေနိုင်ကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါ။ဆက်လက်ပြီးတော့ ISP မြန်မာရဲ့မြင်ကွင်းကျဲအစီအစဉ်ကိုလည်းထုတ်လွှင့်ပေးချင်ပါတယ်။အာနာတိတ်နှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကျော်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါကြောင့်အာနာတိတ်မှုအလွန်စစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်ပေါင်းက48မြို့နယ်ရှိပါတယ်။ ISP မြန်မာဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာစစ်အုပ်ချုပ်ရေးမြို့နယ်တွေနဲ့ပြည်ပကအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားပြီးဖော်ပြတင်ဆက်ထားပါတယ်ခင်ဗျာ။
အာနာသိန်းနှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါကြောင့်အာနာသိန်းမှုအလွန်စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်း48မြို့နယ်ရှိလာပါတယ်။စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေဟာတိုင်းနယ်ပြည်နယ်၉ခုအတွင်းမှာရှိပါတယ်။မြို့နယ်48မြို့နယ်ထဲမှာအများစုဟာစကိုင်းတိုင်းတွေကမြို့နယ်တွေဖြစ်ပါတယ်။အာနာသိန်းနှစ်နှစ်ပြည့်ချိန်မှာစကိုင်းတိုင်းတွင်မြို့နယ်17ခုကိုစစ်အုပ်ချုပ်ရေးစတင်ပါတယ်။နောက်ပိုင်းမှာရွှေဘူဝက်လက်နဲ့အရာတော်မြို့နယ်တွေကိုထပ်ပေါင်းခဲ့တာကြောင့်14မြို့နယ်ဖြစ်လာပါတယ်အာနာသိန်းနှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတည်နေရာအရေးအတွက်နဲ့စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့နယ်မြေတွေကိုကြည့်တဲ့အခါရာနှုန်းပြေတိုက်ရိုက်အချိုးကျတာမျိုးမရှိနေတာကိုတွေ့ရပါတယ်ကရင်ပြည်နယ်ခုနှစ်မြို့နယ်ရှိတဲ့အထက်နှစ်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ကရင်ပြည်နယ်မှာတိုက်ပွဲ 4,200 ကျော်ဖြစ်ခဲ့ပြီးမဲ့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာတိုက်ပွဲ 150 ကျော်ပဲဖြစ်တာပါတယ်။ချင်းပြည်နယ်ကိုမြို့နယ်မှာပလောက်ဝကလွဲလို့ချင်းမြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာပါတယ်။ချင်းပြည်နယ်ကိုမြို့နယ်မှာတိုက်ပွဲ996ကျင်းထက်မနည်းဖြစ်ခဲ့ပြီးစစ်အုပ်ချုပ်ရေးကြီးညာတဲ့ရှစ်မြို့နယ်မှာတိုက်ပွဲ950ထက်မနည်းဖြစ်ခဲ့ပါတယ်။စကိုင်းမကွေးနယ်တနင်္သာရီဒေသတွေမှာလည်းတိုက်ပွဲပြင်းထန်တဲ့မြို့နယ်တချို့ကိုခြံလက်ခဲ့တာတွေ့ရပါတယ်။တိုက်ပွဲမဖြစ်တဲ့ရန်ကုန်တိုင်းအတွင်းက6မြို့နယ်ကလည်းစစ်အုပ်ချုပ်ရေးအောက်မှာဆက်ရှိနေပါတယ်။ ဆေးဥချုပ်ရေးကြီးညာထားတဲ့ဒေသတွေမှာလှုပ်ရှားနေတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းတရားကျော်ရှိပါတယ်။အစ်စ်ပေါ်လာတဲ့လက်နက်ကင်တပ်တွေက20ရာခိုင်နှုန်းနီးပါးဟာဆေးဥချုပ်ရေးမျိုးနယ်တွေမှာရှိနေတယ်လို့ယူဆနိုင်ပါတယ်။အာနာသိမ့်မှုအလော်နိုင်ငံအနှံ့မှာလက်နက်ကင်တပ်ဖွဲ့ပေါင်း989ဖွဲ့ထက်မနည်းရှိလာပါတယ်။ဒီအထက်ကတပ်ရင်းတပ်ဖွဲ့စစ်ကြောင်း108ခုထက်မနည်းဟာဆေးဥချုပ်ရေးမျိုးနယ်တွေမှာလှုပ်ရှားနေပါတယ်။စစ်ကောင်စီတပ်မ၈ခုအောက်ကလက်အောက်ခံတပ်တွေလည်းစေုပ်ချုပ်ရည်မြို့နယ်တွေမှာရှိနေပါတယ
် ISP မြန်မာရဲ့မြင်ကွင်းကျယ်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့VOA မြန်မာပိုင်းကတောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍနားဆင်ကြည့်ရှုကြအောင်ပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြည်ကအနေစဉ် Facebook ပေါ်ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ comment တွေမှာဆိုရင်တော့ဦးသိန်းစောဆွေတော်ရရှင်က VOA ခင်ဗျာအသက်14နှစ်ကစပြီးတော့စီစဉ်နေအားလုံးနားထောင်နေပါတယ်အခုအသက်49နှစ်ပါထာဝရအားပေးလျက်ပါတယ်မြန်မာပြည်ကြီးအမြန်ငြိမ်းချမ်းရေးရပါစေဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါငယ်ငယ်ကလေးကနှစ်ပေါင်းများစွာနားဆင်လာတဲ့သူပါနော်မြန်မာနိုင်ငံအမြန်ငြိမ်းချမ်းရေးရပါစေလို့ထပ်တူဆုတောင်းပေးချင်ပါတယ်ဇင်မာလွင်ဆွေတော်ရရှင်ကတော့မင်္ဂလာပါ VOA ရေတဲ့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့အားလုံးတွေ VOA ကနေနှုတ်ဆက်ပါတယ်အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လည်းအထူးကျေးဇူးတင်ပါတယ်နောက်လည်းအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါနဲ့ Messenger ကရေးလာတာပါဟုတ်ကဲ့ Messenger လွင်အထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ် VOA စာရေးတော်တော်နဲ့ရေးပြတော့မှာမဟုတ်ဘူးဆိုပြီးတော့နှုတ်ဆက်စာတစောင်းရေးလာတဲ့တော်ရရှင်မက်ဆန္ဒကတော့စာမေးလဲအစီအစဉ်တွေကိုနားထောင်နေမှာပါလို့ဆိုလာပါတယ်
။ဟုတ်ကဲ့ပါ VOA ရေ Sunday ဒီ14ရက်နေ့ညသတင်းတွေကိုအစဉ်ပြေစွာနဲ့အပြည့်အစုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမားလေးတွေဖတ်မိတဲ့ကိစ္စအမျိုးလေးတွေကိုတော့ကျွန်မအနေနဲ့က VOA ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျွန်မတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထွတ်ကတော့ဒီလောက်ထိသတင်းအလုတ်ကနေကြိုးစားကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြင်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုအရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်မိပါတယ်။အလုတ်သတင်းတောက်ဦးစီသူအောင်မြင့်ရဲ့ဘိုးဘံဘာတွေလုံနေတယ်လဲဆိုတဲ့စောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာစောင်းပါတစ်ပုဒ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လေအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VOA ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကဏ္ဍတိုင်းမှာအချိုးဖြစ်စေတဲ့ဘုဒ္ဓအပောင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလည်းကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါတယ်။ကျမ VOA ကိုအချိန်တော်ကြာစာရေးပြတော့မှာမဟုတ်တော့လို့ပါ။ဒါပေမဲ့ VOA ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါ။ကျမချစ်တဲ့ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးချမ်းသာချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မက်ဆန္ဒကြီး။ပေးတဲ့ဆုနဲ့ပြေးကြရပါစေလို့အားလုံးကိုစားလဲပြန်ပြီးပြောချင်ပါတယ်နော်။မက်ဆန္ဒကအစီအစဉ်နဲ့ကြည့်မရဘူးလို့လည်းပြောလာတာပါ။ညာခေါနာရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ LINE တွေကလားဖုန်းကလားထိုင်ပြီးစဉ်းစားနေမိတဲ့ VOA ရေတဲ့။မဆနာကြီးတခါတလေမှာကျမတို့ Facebook ကအမှားရင်ဖြစ်တတ်ပါရင်နားထောင်မရအဲ့လိုခါမျိုးမှာဖြစ်တယ်ဆိုရင် YouTube တို့ VOA Burmese website တို့မှာတွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်ကျမတို့ Jerusalem ကထုတ်လွှင့်ချိန်မှာ Facebook ပေါ်တက်အောင်လို့ လုပ်ထားတဲ့ automation စနစ်ကကြောင်းပြီးတော့မလာတာမျိုးဖြစ်တတ်ပါတယ်เนาะအဲ့ဒါကိုမဖြစ်အောင်လည်းကျွန်တော်တို့ကာကွယ်လို့မရပါဘူးသူ့ဘာသူထားပြီးတော့ဖောက်တာမျိုးပါဒါကြောင့်မို့ကျွန်တော်အခု link လေးတွေထည့်ပေးလိုက်ပါတယ်ခုနပြောတဲ့ YouTube တို့ကျွန်တော်တို့ internet ပင်မစာမျက်နှာတို့ဖြစ်ပါတယ်အဲ့မှာနားထောင်ကြည့်ပါเนาะသူ့လိုပဲနောက်ထပ်သောရရှင်ဥတုကလည်းမေးထားတာပါတခါတည်းဥတုကိုလည်းဖြည့်ပေးလိုက်ပါတယ်เนาะကျမအိမ်မှာကျမတို့ရဲ့ internet စာမျက်နှာ link ဖြစ်တဲ့ bams.voanews.com/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ် radio season တိုက်ရိုက်နားထောင်လို့ရအောင်ပါနောက်တစ်ခု youtube စာမျက်နှာမှာတော့ youtube.com/@voabams မှာတွားပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးဒဏ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးစင်ပါတယ
် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါတယ် VOE ကိုအကြံပြုပါစေကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေကလေးတွေနဲ့တကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါတယ် UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတစ်ဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကစစ်ဘေးဒဏ်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါစစ်ဘေးဒဏ်တင်ဒေတာတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ဒီအရက်ဒေတာကအရင်တော့အေဂျင့်ခဲ့တဲ့နေရာဒေတာတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဲ့စုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းင်းကလေး TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့ဒီအစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။မြန်မာနိုင်ငံကစစ်မဲ့ပဋိပက္ခကြောင့်စစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးခြင်းပါတယ်နော်။သူကတော့နိုင်ငံအဖွဲ့အစည်းကြီးတွေကိုပြစ်တင်လာတာပါ
။ VOA ဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ VOA ကိုငငယ်တဲ့ကအခုချိန်ထိအမြဲနားထောင်ပြစ်ပါတယ်။တခါမှတော့အစာမရေဘူးပါဘူး။အခုပထမဆုံးအချိန်ရေးလိုက်တာပါ။ကျွန်တော်ပြောချင်တာက UN တို့ UN နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအကြောင်းပါ။အဲ UN ရဲ့အပေါင်းအပါအဖွဲ့အစည်းတွေကမြန်မာရေးနဲ့ပတ်သက်ရင်စိုးရိမ်ကြောင်းရှုံချကြောင်း statement တွေထုတ်တာကလွယ်ပြီးဘာမှလက်တွေ့ကျကျဆောင်ရွက်တာမရှိဘူးဆိုတာအလုံးအသိပါပဲအဲ့ထက်ပိုဆိုးတာကမြန်မာနိုင်ငံမှာတော့ဖြင့်ကလေးငယ်တွေပါဝင်လူကြီးဘယ်နှတန်းကတော့စစ်ပြေးဒုက္ခတွေဖြစ်နေပြီးအိုးမဲ့အိမ်မဲ့ဖြစ်နေပြီးငတ်မော့ခေါင်းပါနေပြီးနောက်ဘလောက်ကြာရင်ဘယ်နှတန်းထတ်တိုးလာနိုင်မယ်ဒါတွေပဲပြောပြီးဘာမှအကူအညီမပေးဘဲဒီတိုင်းထိုင်ကြည့်နေတာဒီနေ့နေတဲ့သူကိုမကယ်ဆယ်ပဲဘယ်ထိတော့နေနေပြီးနောက်ဘလောက်ကြာရင်ဘယ်ထိနစ်သွားနိုင်တယ်လို့ကမ္ဘောကနေထိုင်ပြောနေတာနဲ့တူမနေဘူးလားဗျာမကူညီနိုင်ရင်လဲမြန်မြန်နစ်မြန်မြန်အေးရောဆိုပြီးဝိုင်းသာထိုးချလိုက်ပါတော့လို့သာပြောလိုက်ချင်ပါတော့တယ်ဗျာတောက်ခစ်ကိုရောက်နေလို့အကောင့်အမီလေးတော့မဖော်ပြလိုက်ပါနဲ့ဗျာ VOA ဝိုင်းတော်သားအားလုံးဘေးရန်ကြောင်းကြဆင်းရဲကင်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကြောက်ခဲ့ရောက်နေလို့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုတဲ့သောရရှင်နေစာတိုင်းလိုလိုမှရေးလာတာတွေ့ရပါတယ်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာရက်ချင်ပါတယ်ရှင်သောရရှင်နေအတွက်ပုံမကောင်းမွန်တဲ့အနာဂတ်နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးချင်ပါတယ်မလေးရှားနိုင်ငံကကော်ဖီဆိုင်တစ်ဆိုင်မှာမွေးသွေးကင်းလိပ်ချောတွေလိုတွားတွားသရဝိုင်းနဲ့အတူကော်ဖီတောင်းနိုင်တဲ့ဆိုင်တစ်ဆိုင်ပွင့်လှစ်ထားပါတယ်အီတလီနိုင်ငံက Starbucks ကော်ဖီဆိုင်မှာလည်းတချို့ကော်ဖီတွေမှာတန်လွင်စီထက်ဖြော်ပေးပြီးစမ်းပြီးတော့ရောင်းချနေပါတယ်ဒီလိုထူးခြားသတင်းလေးတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့စင်ဂျေဘုံရက်မှာတွားတွားသရဝါတွေနဲ့အတူကော်ဖီတောက်နိုင်တဲ့ကော်ဖီဆိုင်တစ်ဆိုင်ဖွင့်လှစ်ထားပါတယ်မွေတွေကင်းလိပ်ချောတွေပေါက်တင်ညိုတွေပိန့်ကူကြီးတွေပူးလေးတွေနဲ့အတူကော်ဖီတောက်နိုင်တဲ့ဆိုင်ရဲ့နာမည်ကတော့ Thanks အဆွေများလို့နာမည်ပေးထားပါတယ်အသက်20အရွယ်ရက်မင်းရန်ဟာသူ့အိမ်မှာမွေးထားတဲ့အကောင်တွေနဲ့ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့လာရောက်စားသုံးတဲ့သူတွေအနေနဲ့အဲ့ဒီအကောင်တွေကိုကြည့်လို့ရတယ်လို့လက်ထဲမှာကန်ပြီးပွတ်တက်လို့လည်းရပါတယ်။ဒီတွားတွားသရဝါတွေကိုအိမ်မွေးတိရစ္ဆာန်တွေအဖြစ်ရောင်းတဲ့ဆိုင်တွေမှာဆိုရင်အခုလိုကန်ခွင့်မရတဲ့အတွက်လဲဒီလိုမျိုးကန်ထွယ်ခွင့်ပေးထားတဲ့ကော်ဖီဆိုင်ကစားသုံးသူတွေကိုဆွဲဆောင်နေတာပါ။ဆိုင်ထဲမှာအကောင်လေးတွေကို၄000ဖန်ပုံးနေနဲ့ထည့်ထားတာဖြစ်ပြီးတော့တဘုံချင်းစီမှာမတူညီတဲ့အကောင်တွေကိုထည့်ထားပါတယ်။ကင်တွယ်ခြင်းနဲ့ဆိုရင်တော့ဆိုင်ဝင်နှန်းကကူညီပေးရမှာဖြစ်တယ်လို့မေးစရာရှိရင်လည်းဖြေကြားပေးပါရယ်အခုလိုကင်တွယ်ခွင့်ပေးပြီးပြသထားတဲ့အတွက်လည်းတွားတွားသရဝါတွေနဲ့ပတ်သက်ရင်ပို့ပြီးသိနာလည်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဆိုင်ပါရှင်ဖြစ်သူရက်ကပြောပါရယ်ရှင
်အိန္ဒိယနိုင်ငံအလဲပိုင်းကအင်ဒိုမြို့မှာခွေးတွေအတွက်ကိမ့်မှုဆိုင်ဒီဇိုင်းကိုဖွင့်လှစ်ထားပါရယ်ကိုရိုနာကပ်ရောဂါကာလအတွင်းအသွားအလာကန့်သတ်ထားချိန်မှာခွေးချစ်သူတွေနဲ့သူတို့ရဲ့ခွေးကလေးတွေစားဖို့အတွက်လုပ်ပေးရင်းနဲ့အခုလို Doggy Dahaba လို့နာမည်ပေးထားတဲ့ဆိုင်ကလေးကိုဖွင့်ပစ်တာလို့ဆိုင်ပိုင်ရှင်ဖြစ်သူဗလာချာလာနဲ့ဇနီးဖြစ်သူကပြောပါရယ်ဒီဆိုင်မှာလမ်းဘေးခွေးတွေကိုကျွေးမွေးတာတွေအပြင်အိမ်မွေးခွေးတွေအတွက်မနက်စာကိတ်မုတ်တွေအပြင်တခြားအစားအသောက်တွေကိုလည်းပြင်ဆင်ချမ်းပြုတ်ပေးပါရယ်ဒါအပြင်တလေးဆန်ချစ်သူတွေအနေနဲ့ခရီးခဏသွားတဲ့အခါအိမ်မွေးခွေးတွေကိုသူတို့စီမှာလာထားလို့ရတယ်လို့မနက်ပိုင်းအလုပ်သွားတဲ့ခွေးပိုင်ရှင်တွေအတွက်လည်းရုံးသွားနေချိန်မှာသူတို့ခွေးကိုကြည်ထားပေးဖို့အဲ့ဒီမှာလာထားလို့ရတဲ့ဝန်ဆောင်မှုတွေကိုလည်းပေးပါတယ်။ဆိုင်မှာလာမစားနိုင်တဲ့သူတွေအတွက်လည်းအိမ်ကိုပို့ပေးတဲ့ဝန်ဆောင်မှုကိုပေးပါတယ်။အိန္ဒိယနိုင်ငံမှာတိရိစ္ဆာန်ခေါ်လာလို့ရတဲ့စားတောက်ဆိုင်ကော်ဖီဆိုင်တွေများလာပြီးဆိုပေမဲ့လည်းလူတွေစားလို့ရတဲ့အစာတိုင်းကတိရိစ္ဆာန်တွေအတွက်ကျွေးဖို့မသင့်တော်တာမို့လို့အခုလိုတလေးဆန်အစာအတွက်ကြီးတီးတန့်ရောင်းချတဲ့ဆိုင်မျိုးကတော့ရှားပါသေးပါတယ်ခင်ဗျာ
အီတလီနိုင်ငံက Starbucks Coffee ဆိုင်တွေမှာကော်ဖီတဲကိုတန်လွင်စီထည့်ဖြော်ပြီးဆန်ရောင်းပေးနေပါတယ်အိုလီယာဂျိုးလို့နာမည်ပေးထားပြီးအာရီပြကော်ဖီတဲကိုအီတလီတန်လွင်စီ AAG လက်ဖက်ရည်စုံတစ်စုံထည့်မွေပေးတာပါအဲ့ဒီကော်ဖီကယူရို 4.5 ယူရိုကနေ 6.5 ယူရိုအထိကျတယ်ပါတယ်မီလာမျိုးမှာကော်ဖီတောက်တဲ့လူငယ်တချို့တွေကတော့အခုလိုအကြံသိကိုသဘောကျပြီးအီတလီနိုင်ငံသားတွေထက်နိုင်ငံသားတွေကိုပိုပြီးဆွဲဆောင်နိုင်မယ်လို့လည်းပြောပါတယ်တချို့လူငယ်တွေကတော့နွားနို့နဲ့စီကိုကိုကွဲပြက်ပြက်အရသာခွဲခြားသိနိုင်ပြီးတောက်လို့ကောင်းပါတယ်လို့ပြောပါတယ်အခုလိုအိုလီယာတူကော်ဖီကိုပုံစံမျိုးစုံနဲ့မိတ်ဆက်နေပြီးတော့ကက်ဖလက်တဲလို့ခေါ်တဲ့ကော်ဖီရဲကိုတန်ပြိုရည်ထည့်တောက်တာမျိုးနဲ့အက်ပရက်ဆိုမာတီနီလို့ခေါ်တဲ့ဗော့ဒကာအရက်နဲ့ဗနီလာအချိုရည်ထည့်ပေးထားတဲ့ကော်ဖီတွေလည်းမိတ်ဆက်ပေးနေပါဗျ။2023ခုနှစ်အတွင်းမှာ Olia to coffee go, Megan Bidanzu, California, Pinet, Taumai, now Japan, Britain, Shile Banditari Male, Mesa Bushibare. Tanguya Kunasetta Kune, Megan Bidanzu, Sierra Muma, Saturday Tangate, Starbucks Coffee Saiha, Kabato Wama, Sai Mount, Donang Chowtown, Niba Puele, Tabare. Coffee Chai to be Miazu Shibi, Landau Naima, Coffee Sai Shire, Italy Nangamaro, Tanangalo Mama, Starbucks Coffee Sanga, Nasat Tongsime, Shibarishin.
Spain and Barcelona, Newman, Nissin, Chimpanide, Mobile World Congress, MWC, Nibinya, Piabuema, Human Ubalo, Tinza, Kowore, Digital Ludu Colongo, Japan, Nibinya, Community Kuga, Mesa Library, Grand Chilo, Name Betare, D. Ludu Pongyeha, Kabatawanga, Lurene, Vidiwani, the Saint Setwes, Rapionai Maba, Ubama, Japan and Tojo Mugo, Lugurai Matuanae, Ganchi, Digital Ludu Colonga, Eddie Lucosa, Kito Pena Nava, Akulo Nibina Piawerego, Lucosa Tuapena in the low, the Chakavale, Kitoare, Sewinzare, Nia Regule Tuapena Nava, Ludata Uye, Miena Pozan, Atan, Manyane, a Mujinwego, Pondu Kuyu Tara Pipido, Powderiness, Rabioso, Sassan, and Niamale, Don't you Nainello, Doruto, Japan Comuniga, T Twindu to Uga Piovare, Ludata U and Ine. Skype Blue videos Rabio Satoe software go to line nine be mele, a cool D twin hare, digital Ludu Kalonga, Pomian Biro, video resolution gongone, to nine elu, Tuga Piovare, Kamia.
Pio America, Vangamana buying season, we go sell at Tolum Pini Vare, get a good old drink and change your go, Utim of Nanga Piopia Piva, Kamia.
အမျိုးကွဲသရဝနဲ့အပင်တွေကိုကာဝယ်ဖို့အတွက်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှာပထမဆုံးချိန်ဖြစ်ရရှိလိုက်ပါတယ်။နိုင်ငံအသီးသီးရဲ့အုပ်ချုပ်မှုနဲ့ဥပဒေအောက်မှာရှိတဲ့ပင်လယ်ရေးပြင်ဟာသမုဒ္ဒရာတွေရဲ့သုံးဖို့ပုံရှိပြီးကမ္ဘာပြန်ပြင်ရဲ့တဝက်ရှိပါတယ်။နိုင်ငံတန်တဲ့ဘက်တွေအကြုံးမူဝင်တဲ့ပင်လယ်နဲ့သမုဒ္ဒရာရေးပြင်အပေါ်ဒီနိုင်ငံတကာသ Pacha Sweduga be sending it now by Mad Bodu Gacharaba. Ukraine Lena Gunyre Pia Nirago Sanchin in a Russia go Tomyan and in a American Ukraine Nauta see Kuji Dollar Tamon Lea Pia for Taucha Diga, Kana like Pare. Dabi, American Dabra Joe Biden, Chama Munijo, Olaf Shosko, Ebiro Malaka and Dresso be Russia go Sanchin Jayama, Ninibushi John Piata Gajabare, Nangandre, Ukraine Bolena Gunyreha, Pia Nidaha. Russia Tose go Damia Bone, social dore, Nemiri, Pianle, Yashi Sebuga, Atika, Pipare. Dear Yassi, Swamaka Desim and Nipinia, Yashi, Naimugo, Ganta Pujuzare, and Ine. American Community and Nanganja, Yini Munambu, Tinja, the Simon, Chamapu, Tabra, Biden, Soya God, Loss of Navy, Majagima, Tabra, and Atompu, a Maitopian Bushi, Bare. A two the pin. Now music, say yes, one you do the same and Nipinia, Ganta Bapidello, a mere Paulo de Darwin Shidu Uga. AB
ตรีนจิ้งจุกอุติมมองตางาเปาะปะปีดาบาดีกะนี้มะเนี่ยด้วยอซีเซนทุ่งลุยมูกานานหลองผิดปีอะตาไม้สายาโยตาไม้สายาอินจิเนียร์တွေก็တော့ซีเนี่ยอับดุรามันเนี่ยซูเบอตายัตตุผิดจักบาระตอดาရှင်ญาเนี่ยตะกว่าမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြေဝရတဲ့နေ့တွေအများဆုံးရရှိစေကြောင်းဆုတောင်းလိုက်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.